that only serves to make me more determined to achieve my final goal.
We've been banged by these guys, and they know, I mean, especially Esther. Everybody knows Esther. She's their hero.
ကျမတို့ကိုမကြခဏပဲကျေးဇူးတင်ကြောင်းကြုံကြိုက်တုံးပြောခဲ့ကြပါလေသူတို့ကကျမတို့တွေအထူးသဖြင့် Esther ကိုသိကြပါလေ Esther ကတော့သူ့ရဲ့သူရဲ့ကောင်းပါပဲလို့ AP သတင်းဌာနက Editor တူဖြစ်တဲ့ Martha Mendoza က2016 Pulitzer ဆုချီးမြှင့်ပွဲမတိုင်မီတည့်ကနယူးယောက်ရှိ Columbia တက္ကသိုလ်မှာအခုလိုပြောသွားတာဖြစ်ပါလေမြန်မာရေလုံသားအများစုပါဝင်တဲ့ Indonesia ကျွန်းမှာကျွန်ပြုတ်ခံရတဲ့လူပေါင်း1000နီးပါးလွတ်မြောက်ရေးအတွက်Seafood from slaves, Jejun Ritanga, Pineza, Sure, Drin Sultan, Taula Mujang, Ibi Drintanaga, Amutmi Drindau, Brigibe Pitare, Margie Mason, Robin McDowell, Martha Mendoza Rone, to Yamananga, the Chintaindu, Esther Tusanuha, Natal Sichau, Abdovala, Saduiniga, New York Ma, Natal Sichau, Pulitzer Sugu, Leka, Yashi, Kejarava.ကျွန်ပြုတ်ခံရတဲ့မြန်မာနိုင်ငံကရေလုံသားတွေလွတ်မြောက်ရေးအတွက်ထောက်လန်းစုံစမ်းရမှာဘလို့ပါဝင်ဖို့အကြောင်းဖန်လာခဲ့တယ်ဆိုတာကိုအက်စတာထူဆန်ကိုမေးချီးခဲ့ပါလေ
။ကျွန်တော်တို့ကဒီ investigation ကိုလွန်ခဲ့တဲ့2013နှစ်ကုန်ပိုင်းကနေစတာပေါ့အနည်း။ကျွန်မကစပြီးပါဝင်တာ2014နှစ်ဆုံးပိုင်းမှာနိုဝင်ဘာလနေ့စပြီးပါဝင်တဲ့လူတွေတော်တော်များများအထိုင်းနိုင်ငံမှာအလောက်သွားလို့နေဆုံးမှသွားကြတယ်ပြီးတော့ပျောက်ပျောက်သွားကြတာပေါ့နော်အဲ့ဒါနဲ့နောက်ပိုင်းမှာအင်ဒိုနီးရှားမှာရှေ AP ရုံးကနေပြီးတော့မှသူတို့ကျွန်းနေမှာဒီလိုဖြစ်နေတာမှန်သိရခါကျတော့သူတို့တမျိုး investigation နဲ့မှစပြီးတော့မှပါဝင်လို့ခေါ်တာပေါ့ဒါကြောင့်လဲဆိုရင်ဖြစ်တဲ့လူအများစုကမြန်မာလို့သိထားတဲ့အတွက်ကြောင့်မလို့အဲ့မှာအဲ့ကိုသွားပြီးတော့မှအဲ့ဒီလူသူမသိတဲ့နေရာဥပဒေမရှိတဲ့ကျွန်းကိုရောက်သွားတာပေါ့အဲ့ဒီကျွန်းကိုရောက်သွားတဲ့ခါကျမှတနေ့တနေ့တွေ့တာယာနဲ့ယာနဲ့ချီပြီးတော့မှအဲ့ဒီခိုင်းနာဆန်ကုမ္ပဏီဝင်ထဲမှာသူတို့အလုပ်လုပ်နေရတာတွေကိုကျွန်မသွားတွေ့ရပါတော့။ကျွန်မရဲ့ဒီကျွန်မတို့အမျိုးသမီး၄ယောက်ထဲတစ်ယောက်ဖြစ်တဲ့ Robin McDowell သူကအရင်တော့မြန်မာပြည်မှာလည်း correspondent အနေနဲ့အလုပ်လုပ်ခဲ့ပါတယ်။အဲ့ဒီတော့အဲ့ဒီ Robin McDowell ရဲ့ကျွန်မ Assassin ဆိုင်အတူတူအဲ့ဒီကျွန်းထဲမှာဒီမြန်မာရေလောက်တိုင်းနဲ့ပတ်သက်ပြီးတော့မှစပြီးစုံစမ်းခဲ့ပါတယ်။အဲ့ငါးဖန်းလေးနောက်ကိုကျမတို့လေကလေးနဲ့လိုက်တယ်လိုက်ပြီးတော့မှအဲ့ငါးဖန်းလေးပေါ်ကကျင်းပြခံရတဲ့ရေလောက်သားတွေကိုငါးဖန်းလေးကနေတစ်ဆင့်အလိုအော်ပြီးစကားပြောတယ်အဲ့လိုနဲ့ interview ပေါင်းမြောက်များဆိုတော့ documentation ပေါင်းမြောက်များဆိုတော့လုပ်ပြီးရနောက်ပိုင်းမှာကျမတို့ပြန်လာတယ်ပြန်လာပြီးတော့မှကျမတို့အဲ့ဒီသတင်းကိုလုပ်ဖို့မဖြစ်နိုင်ဘူးဖြစ်နေတာတော်တော်ကြာတဲ့အချိန်ဒီသတင်းကလုံးလုံးမရဘူးဘာကြောင့်လဲဆိုတော့ကျမတို့ interview လုပ်ခဲ့တဲ့လူတွေကတချို့ဆိုရင်ကုမ္ပဏီကထောင်လုပ်ပြီးတော့မှထောင်ထဲမှာထည့်ထားဖြစ်တဲ့အတွက်ကြောင့်သတင်းကိုလုံးလုံးမရတာမျိုးတွေဖြစ်နေတာပေါ့အဲ့ဒီအချိန်မှာကျမတို့သတင်းထဲမှာပါတဲ့လူတွေကိုအရင်ကဲဖို့အတွက်ကျမတို့ကပါဝင်ရှိရအဲ့ဒါမဟုတ်သတင်းကိုကျမတို့ထုတ်လို့အဆင်မပြေဘူးဖြစ်နေတဲ့အခါကျတော့ကျမတို့နောက်ပိုင်းမှာအင်ဒိုနီးရှားအစိုးရနဲ့ဒီအကြက်ကတာမှာအခြေစိုက်တဲ့ကျမတို့၄ယောက်ထဲ၁ယောက်ဖြစ်တဲ့ဒီ Margie Mason ကနေအင်ဒိုနီးရှားရေတပ်နဲ့ဒီပေါင်းပြီးတော့မှဒီသတင်းထဲမှာပါတဲ့လူရှိရကိုရင်တွားကြဖို့အတွက်ရေတပ်ကိုသူတို့လွတ်ပေးလိုက်တာပေါ့နောက်ဆုံးမှဒီမတ်လလောက်မှဒီလူတွေကိုသူတို့စကန်နိုင်တယ်ကဲပြီးတော့မှသူတို့ဂျကာတာကိုပို့ထားလိုက်တယ်အဲ့ဒီအချိန်မှာမှကျမတို့တေချာပေါ့လုံချုံပြီဆိုတာသိတဲ့အခါကျမှကျမတို့ဒီသတင်းကိုစပြီးထုတ်တယ်ဒီသတင်းလဲထွက်သွားရောဒီသတင်းကထောင်နဲ့ချီရေးရေလောက်သားတွေဟာကျွန်ပြခံနေရတယ်ဒီကျွန်အနေနဲ့လောက်ထားတဲ့လူတွေဌာနငါးကလည်းတေရောက်လဲဆိုတော့ဆိုအမေရိကန်နိုင်ငံကိုရောက်တယ်ဆိုတော့ဒီတက်တဲ့အထောက်ထားတွေကိုကျမတို့ထားဖို့တွေ့ရှိတဲ့အချိန်မှာဒီတစ်ကမ္ဘာလုံးအုံလုံးကြွားစေခဲ့တယ်ပြီးတော့2015ခုနှစ်ဧပြီလမှာပဲကျမတို့ရေလောက်သားပေါင်း2000ကျော်ကိုတပုတ်ပြီးတပုတ်အင်ဒိုနီးရှားငါးလုံးငန်းဝင်ကြီးဌာနနဲ့ဒီရေတပ်နဲ့ပူးပေါင်းပြီးတော့မှတော်တော်များများကိုကယ်ထုတ်နိုင်ခဲ့တယ်ကျမတို့မြန်မာနိုင်ငံကတော့အများဆုံးဖြစ်တဲ့ဂျန်နဲ့နိုင်ငံကတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံပေါ့အဲ့လိုလူပေါင်းထောင်နဲ့ချီလွတ်လာတဲ့အပေါ်မှာကတင်းတစ်ခုကြောင့်မလို့လူအဖွဲ့အစည်းတစ်ခုတော့မဟုတ်လို့တိုင်ဝမ်တစ်ခုကိုကြောင်းလဲစေတဲ့ကောင်းတဲ့ကြောင်းလဲမှုကိုဖြစ်စေရဆိုပြီးတော့မှသူတို့ကနောက်ပိုင်းမှာဒီအောင်အတိမပြုပြီးတော့မှတချို့ဒီ Journalism Center တော်များများကလည်းကျမတို့ဆုချတယ်အနောက်ဆုံးမှာတော့ကျမတို့ဒီ Pulitzer ကနေနောက်ဆုံးတဲ့အထက်မှာကျမတို့ Public Service အနေနဲ့စစ်ပေးခဲ့ရပါရှင့်
အသက်24နှစ်အရွယ်မှာဒင်းတောက်လုပ်ငန်းစဝင်ခဲ့သူအက်စတာထူဆန်ဟာ2016ပူလစ်ဇာဆုချီးမြှင့်ခြင်းခံရပြီးအခုလောလောဆယ်မှာတော့ဟာဗာ့ဒ်တက္ကသိုလ်နီမန်ပညာတော်သင်ဆုနဲ့သတင်းပညာကိုစီးပူးနေသူပါဒီအတိုင်းမီသူဟာမြန်မာနိုင်ငံမှာရှိစဉ်ထူးခြားတဲ့ဘယ်လိုသတင်းတွေကိုရိုက်ခဲ့ပါတယ်ဆိုတာကိုသူကဆက်သွယ်နည်းမြန်းကြည့်ခဲ့ပါလေ
သတိအနေနဲ့ဒီရေလောက်သားကိစ္စ လုပ်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းသားဒေသတွေမှာတမကပဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့အမျိုးသမီးတော်များများကတရုတ်နိုင်ငံထဲကိုသူတို့သမီးအဖြစ်ရောင်းစားခံရတဲ့ကိစ္စတွေတော်တော်များများကိုကြားနေရလဲတော့ကြားပြီးပေါ့နော်အဲ့ခါကျတော့သမီးတွေလည်းဒီကိစ္စကိုဒီ2019ကနေစပြီးတော့မှဒီတဲ့ကိုစပြီးစုံစမ်းထောက်လှမ်းတာပေါ့နော်အဲ့ခါကျတော့မြန်မာနိုင်ငံအလဲပိုင်းကအမျိုးသမီးတွေတာမကပဲဒီကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့သူတပြင်းဒီတရုတ်ပြည်နယ်နဲ့မိတ်နဲ့ဆက်နေတဲ့နေရာမှာရှိတဲ့အမျိုးသမီးတွေကတော်တော်များများဒီတရုတ်ပြည်ထဲကိုလူကုန်ကူးခံရတဲ့အမျိုးသမီးတော်တော်များများရှိတာကိုကျွန်တော်တို့သွားပြီးတွေ့ရတယ်။အဲ့ဟာကိုလည်းပတ်သက်ပြီးတော့လည်းကျွန်တော်တို့မနစ်တုံးရပါတော့။လအရှိချာစုံစမ်းထောက်လှမ်းတဲ့တည်င်းကိုထုတ်လွှင့်ခဲ့ပါတယ်။ဒီစုံစမ်းထောက်လှမ်းတာတဲ့တည်င်းရဲ့ကောင်းစင်ပုံစံကတော့ကချင်ပြည်နယ်မှာရှိတဲ့ဆက်ပေးဆောင်အမျိုးသမီးတော်တော်များများ refugee camp တွေမှာရှိနေတဲ့အမျိုးသမီးတော်တော်များများဟာသာဝနေရေးလုံခြုံမှုမရှိတဲ့အတွက်ကြောင့်မလို့တရုတ်ပြည်ကိုသွားပြီးအလုပ်လုပ်ကိုစဉ်းစားတဲ့သူတိုင်းတော်တော်များများကတရုတ်ပြည်ထဲမှာသူတို့သမီးအနေနဲ့လူကုန်ကူးခံရတဲ့အကြောင်းအဲ့တော့တရင်ကောင်းစင်ကတော့ဒီအမျိုးသမီးတယောက်ရဲ့တရုတ်ပြည်မှာချောင်းနဲ့သာသူ့ရဲ့ဘဝအကုန်သွားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ရေးထားပါရှင
့်အဲ့ဒါပြီးတဲ့အခါကျတော့ SNM မှာနိုင်ငံကနေထွက်လာပြီးတော့အခုအမေရိကန်မှာလာရောက်ပြီးတော့ဒီတရင်ပြည်ညာစာသိနေတာပေါ့နော်အဲ့ဒီကြောင့်လည်းပြောပြပေးပါလား
အစားတော့ကပေါ့နော်ကျွန်တော်တို့မြန်မာပြည်ထဲမှာတရင်ထောက်နေတဲ့အလုံးစုံတွေရဲ့အချိန်မှာကျွန်တော်တို့ဒီမှာဘိုင်းလိုအပ်နေတယ်လဲဆိုတာမျိုးတော်တော်လည်းမသိခဲ့သလိုတည်င်းပညာရဲ့အကျိုးရှိတဲ့အရာတွေပြီးတော့ဘယ်လောက်ထိနိုင်ငံတကာနိုင်ငံကိုဒီကောင်းတဲ့လမ်းဘက်ကိုဘယ်လောက်ထိသွန်းပို့နိုင်တယ်လဲဆိုတော့ဒီတည်င်းစာပညာရဲ့ကိုအဲ့လောက်ထိပေါ့နော်နင်းတော့နေမသိခဲ့တော့အခုဒီမှာကျောင်းတက်နေတဲ့အချိန်မှာတခြားဒီအမေရိကန်နိုင်ငံမှာရှိတဲ့စုံစမ်းထောက်လှမ်းတဲ့တည်င်းထောက်တွေစီကနေကျွန်တော်တို့တင်ပြတာတော်တော်များများကသူတို့နိုင်ငံရဲ့စုံထမ်းမှန်တိုင်းကိုအရေးကြီးကြောင်းသူတို့အများကြီးထုတ်ဖော်ပြနိုင်တယ်ပြီးတော့မှတကယ်လည်းပဲသူတို့ရဲ့တည်င်းတွေကြောင့်မလို့ညို့နယ်ကြီးနယ်ဒါမှမဟုတ်ဘဟုအစိုးရကနေအနာရောအလွယ်သုံးစားမလို့အောင်ဒီစုံကမှန်တိုင်းကပြီးတော့မှတောက်လျှောက်ဒီတည်င်းစာပညာရနဲ့သူတို့အများနဲ့တဲ့ကြောင်ပေးနေတယ်ဆိုတော့အကြောင်းကျွန်တော်ပို့ပြီးတော့မှတွေ့ရတော့အများကြီးဒီတည်င်းစာပညာရကိုပို့ပြီးတော့မှဘလောက်အရေးကြီးကြောင်ပို့ပြီးတော့မှသိလာပေါ့ဟုတ
်မေလ3ရက်နေ့ကကမ္ဘာတည်င်းလွတ်လပ်ခွင့်ရေးဆိုတဲ့ခါကျတော့ပိုလစ်ဆာဆူရှင်နဲ့ဖြစ်တဲ့ဒီစုံစမ်းထောက်လှမ်းတဲ့နေရာမှာလည်းတော်တော်လေးထိရောက်တဲ့သတင်းတွေပြပြနိုင်တဲ့အတွက်ကြောင့်သူစီကျမတို့မြန်မာနိုင်ငံမှာပေါ့နော်ဒီလိုလက်ခွင့်ကဘလောက်အရေးကြီးပါလဲရှင
်ကျမတို့နိုင်ငံကမြေပေါင်းများစွာတည်အောင်ရှင်ဆိုရလက်ထဲမှာတော်တော်ကြအောင်နေခဲ့ရတယ်ပေါ့နော်ဒါပေမဲ့တဖြည်းဖြည်းနဲ့ဒီတိုင်းပြည်ကဖွင့်လင်းလာတဲ့နောက်ပိုင်းမှာလည်းဒီတည်င်းထောက်တွေတော်တော်များများရဲ့လှုပ်ဆောင်ချက်ကြောင့်မလို့အစိုးရရဲ့ဖွင့်လင်းမြင်သာမှုကပိုပြီးတော့မှအရင်တော့ဆက်စားအများကြီးဖွင့်လင်းလာတယ်လို့ပြောရမယ်ပေါ့နော်အဲ့တော့ဒီတည်င်းစာပညာရကြောင့်ကလည်းကျမတို့ဘ ਹੁ အစိုးရတော့မဟုတ်ဘူးနဲ့အစိုးရတွေရဲ့လုပ်ပုံကိုင်ပုံတွေဒါပြည်သူရဲ့အတွက်အလုပ်ဘလောက်လုပ်တယ်လဲမလုပ်ဘူးလဲဆိုတဲ့ဟာတွေကိုတည်င်းထောက်တွေအနေနဲ့ပိုပြီးထောက်ပြနိုင်တဲ့အတွက်ကြောင့်မလို့ကျမတို့ဒီဒီမိုကရေစီနိလန်နဲ့ညီတဲ့ကျောင်းမြန်မာနိုင်ငံကိုရှေ့ဆက်သွားမယ်ဆိုရင်တော့ဒင်းစာပညာလူလက်ခွင့်ကအလွန်အမတန်ကိုအရေးပါတယ်လို့ကျွန်မမြင်ပါတယ်ရှင
်။ဆိုတော့အစပြောသူဒင်းစာလက်ခွင့်ကတိတ်အရေးပါတယ်ဒီမိုကရေစီပွင့်လင်းလာတဲ့နေရာမှာတိုးတက်လာတယ်ဆိုပေမဲ့လို့လေအစတို့လူတွေပိုလစ်ဆာဆူရှင်စဦးတို့ဖြစ်ကြတယ်ခေါက်ကြဒင်းတောက်ကိုပါလုံးနဲ့ကိုကျော်စဦးတို့ပါပဲเนาะထောင်ချခံရတဲ့ဒင်းတောက်တွေရှိတယ်လို့တခြားထောက်ဆက်ကြောက်ကြကြီးတဲ့တရားစွဲပြီးတော့ခံရတဲ့ဒီသတင်းမီဒီယာအတိုင်းပိုင်းနေရာလေးရှိနေတော့နိုင်ငံတကာမှာပေါ့နော်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အဆင့်ကတိတ်ဆင်းလာတာလေးတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကရောစိုးရိမ်ပူပန်မှုရှိပါလားရှင
်ဟုတ်ကဲ့ကျွန်မဒီမြန်မာနိုင်ငံမှာအလုံးလုံးခဲ့တဲ့သတင်းထောက်တယောက်အနေနဲ့ရောပြီးတော့မြန်မာနိုင်ငံသားတယောက်အနေနဲ့ပါအခုလိုမျိုးဖမ်းဆီးတွေကလူငယ်တဲ့အစိုးရလက်ထက်တဲ့အခုလက်ထက်ကပိုပြီးတော့မှများလာတာကအတော်လေးကိုစိတ်မကောင်းစရာဖြစ်ပါတယ်ရှင်ပြီးတော့အဲဝန်ထဲကြာလဲဖြစ်တယ်နောက်ခွဲကြောစိုးရင်ကြာလဲဖြစ်တယ်ပေါ့နော်ကျွန်တော်တို့တိုင်းပြည်ကလွန်ခဲ့တဲ့2015 2016တောင်းကဆိုတော့ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းပေါ်မှာကျွန်တော်တို့နိုင်ငံကတဖြည်းဖြည်းနဲ့ရောက်လာတယ်ပြီးရင်ပထမဆုံးပြည်သူအစိုးရကိုကျွန်တော်တို့ရခဲ့တယ်ဒါပေမဲ့သတင်းထောက်တွေကိုအဖမ်းဆီးလုပ်တဲ့အရေးအတွက်ကနည်းမသွားဘဲနဲ့ပို့ပို့ပြီးများလာတာကိုတွေ့ရတဲ့ခါကျတော့ကျွန်တော်တို့အရန်ကြီးကိုစိတ်မကောင်းလည်းဖြစ်တယ်ပြီးတော့မှသတင်းထောက်တွေရဲ့အရေးပါရာရောက်တဲ့အရာကိုအစိုးရကလူကြီးရွှေ့နေတယ်လားဆိုတော့ပေါ့နော်မိကွန်းထုတ်ချက်ဖြစ်နေတယ်ပေါ့နော်ကမ္ဘာသတင်းစာလွတ်လပ်ခွင့်နေမှာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံထဲမှာရှိတဲ့အလွန်အမတန်တော်တဲ့သတင်းထောက်တော်များများကအရင်တော့ကတရားစွဲဆိုခံရတဲ့သူတွေရှိတယ်အခုထောင်ထဲမှာသူတို့ရဲ့ထောင်နံတွေကိုကြားခံနေရတဲ့သူတွေရှိတယ်အဲ့တော့ကျွန်တော်တို့သတင်းစာလွတ်လပ်ခွင့်နေမှာကတော့ဒီသတင်းထောက်တွေထောင်ထဲမှာမဟုတ်ပဲနဲ့အပြင်မှာရှိနေပြီးတော့မှသူတို့လုံတဲ့လုံထိုက်တဲ့သတင်းစာပညာရဲ့ပတ်သက်တဲ့အလုပ်တွေကိုပဲလုံချင်တာမျိုးတော့ကျွန်တော်တို့မြင်ချင်တာပေါ့နော်သတင်းထောက်တယောက်အနေနဲ့ဟုတ်Cause it only serves to make me more determined to achieve my final goal. And I come back even stronger, not an hour any longer.
်ပါ